အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းအရအဂတိလိုက်စားမှုတွေရော့ကျမသွားဘဲအရင်အခြေအနေတိုင်းရှိနေတယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ဒါတွေရော့ကျသွားဖို့ဆိုရင်အစိုးရဌာနဆိုင်ရာဘျူရိုကရေစီရန်တရားအစစ်အစစ်မှပြင်ဖို့လိုနေတယ်လို့အဂတိတိုက်ဖြတ်ရေးကော်မတီရဲ့စစ်ဆေးနိုင်ခွင့်တွေပို့ရဖို့အတွက်လည်းဖွဲ့စည်းပုံအခြေခံဥပဒေကအတားအဆီးဖြစ်နေတာမျိုးမဖြစ်သင့်ဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြထားပါတယ်။ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနအချုပ်အတွင်းကအကျင့်ပြတ်ချစားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမယ့်ကော်မတီဟာ2018တုန်းကမြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူစုစစ်တမ်းအရဆိုရင်အာဂတိလိုက်စားမှုအခြေအနေဟာတရားဥပဒေစိုးမိုးရေးနဲ့ရေးယူမှုအားနည်းရာကြောင့်အရင်လိုဆိုးရွားနေဆဲဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအောင်ကြီးကဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာအခုလိုပြောသွားတာပါ။
အစိုးရစစ်တမ်းများအရအာဂတိလိုက်စားမှုဟာ2018ခုနှစ်ကုန်တဲ့အထိတိတိတာတာကြဆင်းသွားခြင်းမရှိသေးဘဲနဲ့ရခိုင်တိုင်းပဲဆက်လက်ရှိနေကြောင်းတွေ့ရပါတယ်
။ဒါကြောင့်2019ထဲမှာအာဂတိတပ်ဖြတ်ရေးကော်မတီအနေနဲ့အချိန်အဟုန်နဲ့လုံဆောင်သွားဖို့လိုနေကြောင်းဦးအောင်ကြီးကပြောပါတယ်။အာဂတိတပ်ဖြတ်ရေးကော်မရှင်ရဲ့လုံဆောင်ချက်ကြောင့် 2018 ထဲမှာသက်ဆိုင်ရာဝန်ကြီးဌာနတွေမှာဆုံးရှုံးနိုင်ရည်ရှိတဲ့ပြည်သူ့ဘဏ္ဍာငွေ 30.89 တန်းနဲ့အမေရိကန်ဒေါ်လာ 4.33 တန်းကိုပြည်သူ့ဘဏ္ဍာရမုံငွေအနေနဲ့ပြန်ပေးသွင်းစေခဲ့ကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာရှင်းပြသွားတာပါ။မြန်မာနိုင်ငံမှာအစိုးရပြုပြင်ပြောင်းလဲလုပ်ငန်းတစ်စိတ်တစ်ပိုင်းအနေနဲ့အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ဖို့ပုံပြီးစ조사သွားမယ်လို့သမ္မတဦးဝင်းမြင့်အနာရပြီးပြီးချင်း2018မြန်မာနှစ်သက်စုတောင်းစကားမှာထည့်သွင်းပြောဆိုခဲ့ပြီးရပိုင်းအတွင်းမှာ FDA ညွှန်ကြားမှုချုပ်ကိုစတင်ရေးယူခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာပြည်သူတွေရဲ့တိုင်ကြားမှုနဲ့တင်းနှဲတိုင်းတိုင်ဝန်ကြီးချုပ်ကိုလည်းအာဂတိလိုက်စားမှုနဲ့ဖော်ထုတ်ရေးယူခဲ့ပါတယ်။လက်ပေးလက်ယူကိစ္စတွေမှာလက်ပေးရသူကိုလည်းထိရောက်အောင်ရေးယူတင်ကြောင်းနဲ့ဌာနဆိုင်ရာအစင်းစင်းမှာစွဲမြဲနေတဲ့လက်ပေးမှုတွေကိုတိုက်ဖြတ်ဖို့လိုကြောင်းတင်းနှဲတိုင်းတိုင်ဒေသကြီးတရားဥပဒေစိုးမိုးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးအောင်နိုင်ဦးက VOE ကိုပြောပါတယ်
။ဥပမာပုံစံကိုရှောက်တဲ့ကိစ္စတွေမှာပဲကြည့်ကျွန်တော်တို့သာမန်လူတွေသွားရှောက်ရင်မလုပ်ပေးပေမဲ့ပိုက်ဆံရှိတဲ့အတိုင်းဝိုင်းကသွားရှောက်ရင်ရှင်းရှင်းလုပ်ပေးလိုက်တဲ့ကိစ္စတွေမျိုးဆိုရင်တော့သူလည်းပိုက်ဆံပေးမှရရင်ငါလည်းပိုက်ဆံပေးရမယ်ဆိုတဲ့ဒလစ်တစ်ခုထောက်ထားသွားတယ်အဲဒီတော့ bureaucracy ရန်ရောက်ကိုဆောင်းကောင်းမွန်မွန်ကြက်မှတ်မယ်ပိုက်ဆံပေးမှလုပ်ပေးတဲ့ဆိုတာပြည်တယ်တဲ့ပြိုင်နယ်ကိုသတိချာချာစုံစမ်းပြီးတော့အရေးယူမယ်ဆိုရင်တော့အာဂတိလိုက်စားမှုကပျောက်ပျောက်ပျောက်သွားလိမ့်မယ
်1988နောက်ပိုင်းကစလို့မြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုအခြေအနေတွေဟာတဖြည်းဖြည်းဆိုးရွားလာခဲ့ရပါဝင်ကြီးဌာနအတွင်းမှာပြည်အောင်စုဝင်ကြီးနဲ့တိုင်းဒေသကြီးဝင်ကြီးတွေကို NLD ရဲသားအစိုးရလက်ထက်မှာပြောင်းလဲလုပ်ခဲ့ပေမဲ့ညွှန်ကြားမှုအဆင့်တွေမှာတော့အရင်အစ်အစိုးရလက်ပတ်ခဲ့တဲ့ရန်တရားတွေကသူတွေများကြောင်းအာဂတိတိုက်ဖြတ်ရေးကော်မတီရဲ့လုပ်ပိုင်ခွင့်တွေဟာပြည်ထရေးစစ်တပ်နဲ့နယ်စပ်ရေးရာတွေမှာချက်ထွင်နိုင်ဖို့ကလည်းဖွဲ့စည်းပုံအခြေခံဥပဒေကအတားအဆီးဖြစ်နေကြောင်းပြည်အောင်စုရှေ့နေများနဲ့ဥပဒေများအထောက်အကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကအခုလိုပြောပါတယ
်အခုဒီအစိုးရတွေကတော့သိဆိုတာကြီးလှုပ်လာတဲ့အခါကျတော့ပြည်သူကတော့အားတက်တာပေါ့နော်အဲ့တော့ဘာဖြစ်လို့အဲ့လောက်ကြီးမကြတာလဲဆိုတဲ့အခါကျတော့အခုကျတော့မှဖိစားလို့မဟုတ်ဘူးပြဟိုတော့အချိန်ကဆက်စားလာတဲ့ဟာကြီးကဘာမှမလုပ်ခဲ့တာကြီးကိုတဆုံးလူကတာဝန်ခံရတာဖြစ်နေတယ်ခင်ဗျာစစ်ဘုံဟောင်းတွေကဒီတိုင်းနဲ့အရင်ကြည့်တိုင်းနဲ့စစ်တပ်ကိုလည်းစစ်ကွန်းလည်းမရဘူးဗျာရဲတဲ့စစ်ကွန်းမရဘူးဗျာဒေသဒေသစစ်ကွန်းမရဘူးဗျာအားကြရအဲ့မှာလေဝင်းခံတဲ့သုံးက
အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဟာ2018ထဲမှာတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ကော်မတီကပြောပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုစက်တင်ဘာ18ရက်2023ခုနှစ်မှာအတည်ပြုခဲ့ပြီးရာထူးတောင်အလွဲသုံးစားပြုပြီးလက်ပြီးလက်ယူလုပ်တာတွေကိုအရေးယူဖို့ပြဋ္ဌာန်းခဲ့ရပါ။အဲဒီနောက်ပိုင်း2019နိုဝင်ဘာ23ရက်မှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မတီကိုဖွဲ့စည်းလိုက်ပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို၄ချိန်မြောက်ပြင်ဆင်လိုက်တဲ့ဇွန်လ21ရက်2018နောက်ပိုင်းကစလို့နိုင်ငံပိုင်ပစ္စည်းနဲ့ဗဏ္ဍာငွေဆုံးရှုံးညှိနှိုင်းရေးကိစ္စတွေကိုအာဂတိလိုက်စားမှုအဖြစ်ထည့်သွင်းသတ်မှတ်ပြီးဝန်ကြီးဌာနရာထူးအကြီးပိုင်းတွေအထိရေးယူခဲ့တာဖြစ်ပါတယ်။